ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေပေါ်မှာတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မကြသေးခင်ကစာလို့ဖမ်းဆီးမှုတွေတိုးမြှင့်လာနေတဲ့အတွက်မြန်မာနိုင်ငံသားတွေအခက်ကြုံနေရတာတွေကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံသားတွေတန်းနဲ့ချီးပြီးရှိနေတဲ့ထိုင်းနိုင်ငံကတာဝန်ရှိသူတွေနဲ့ရန်ကုန်မြို့မှာဆွေးနွေးမှုတွေအတွင်ပြဿနာကိုဖြေရှင်းနိုင်ဖို့မျှော်လင့်ထားကြောင်းလဲထိုင်းနိုင်ငံဆိုင်ရာမြန်မာဒုတိယသံအမတ်ကြီးကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းနိုင်ငံရဲ့အလုပ်လုပ်ခွင့်ဆိုင်ရာတင်းကျပ်တဲ့ဥပဒေတစ်ကြောင့်မြန်မာနိုင်ငံသားတွေကိုအလုပ်ရှင်တွေကလက်မခံရဲကြတော့ပဲတင်းဆောင်ခိုင်းတာတွေလုပ်နေတဲ့အတွက်ဖမ်းဆီးခံရသူတွေရှိနေတယ်လို့မြန်မာနိုင်ငံသားတွေဟာနေ့စဉ်အစုလိုက်အပြုံလိုက်နေရရင်းကိုပြန်နေကြတာတွေလည်းရှိနေတာပါထောင်ကနန်းရှိတဲ့မြန်မာတွေနေရပြန်နေကြသလိုအဖမ်းအစည်းတွေကလည်းဆက်ရှိနေသေးဖြစ်ပါတယ်။ဒီတည်တနာတွေကြောင့်ထိုင်းနိုင်ငံမှာတန်းနဲ့ချီပြီးအလုပ်လုပ်ကန်နေတဲ့အထောက်ထားမဲ့မြန်မာတွေဟာအခက်အခဲတွေကြုံနေရတာပါ။ဒီအတွက်ထိုင်းမြန်မာနှစ်နိုင်ငံဆွေးနွေးပွဲကနေဖြေလျှော့မှုတစ်ခုဖြစ်လာစေဖို့အတွက်ဆွေးနွေးနေသေးဖြစ်တယ်ဆိုပြီးဘန်ကောက်မြို့ကဒုတိယသံအမတ်ဦးဟောက်ခန်းဆန်ကပြောပါတယ်။
အဓိကတော့လူ့ကမ္ဘာစစ်စာတော်ကလည်းရှိကြအောင်ပါပါတော့ဒီနေ့ကမလက်ပြန်လဲရှိအောင်ပါဆင်းနေနိုင်ငံငါပြည်ချုပ်ကြီးရှင်းပြီးတော့သူတို့ကျွန်တော်ဘက်မှာတော့ဒီနိုင်ငံရုပ်လို့ပါတို့ဟိုကဒီလည်းပြောတာပေါ့နော်တတိယလည်းပြောတယ်ဒီနေ့လည်းအဓိကတော့ဟိုဈာထဲမှာဆက်စင်းမဟုတ်ပါနဲ့ပေါ့နော်စိတ်စားကလေးတစ်ခုစမ်းမပေးပြီးတော့ဟိုပြေးပြေးချင်းဒီဥပဒေကောင်ထဲပေါ်ဖို့နောက်တကယ်လို့ကိုအစီအစဉ်နဲ့ကိုအန်တီပရင်းနေကြောင်းမြန်မာနိုင်ငံပြန်လဲဓာတ်လူလူပါရှိနေစီကြည့်အောင်ဆော့ဆော့မှုမှုနဲ့မြန်မာနိုင်ငံကိုပြန်လို့ရအောင်သက်သာအောင်မိခါအဲ့ဒီနဲ့ကိုကြီးပေးဖို့အဲ့လိုတွေကတော့ကျွန်တော်တို့နိုင်ငံသားရုံးကစီစီလည်းတူးဆုံးစုပ်ကိုပြောပါတယ်။ဟောင်းကြီးကလည်းကျွန်တော်ပြုံမှုကိုပြောတယ်။နောက်ပိုင်းတော့ဒီရစီရှောက်မှုတွေပါတော့နည်းနည်းတော့ရှိနေချင်ပါသေးတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကတဆင့်ညဝီမြို့ကိုပြန်နေကြသူတွေလည်းရှိတယ်လို့ထိုင်းတောင်ပိုင်းမောထောင်နယ်စပ်ဂိတ်တွေကနေလည်းပြန်ကြသူတွေလည်းရှိနေတာပါ။ဒီလိုပြန်နေကြပေမဲ့လည်းနယ်စပ်ရောက်မှထပ်မံဖမ်းဆီးခံရမှုတွေကြုံနေရသေးဖြစ်တယ်လို့လည်းအလို့သမားရဲ့လှုပ်ရှားဆောင်ရွက်နေတဲ့ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်။
ဒီရတော့2005ကြီးပေးရသေးတယ်။ကိုကြတဲ့လူတွေကမနေဘူး။တောက်လူတွေအများကြီးပဲဖမ်းလာပို့နေတယ်သက်ကို
။ထိုင်းနိုင်ငံတွင်းမှာအထောက်ထားမရှိတာတွေအထောက်ထားမပြည့်စုံတာတွေကြောင့်ဖမ်းဆီးခံနေရတဲ့အလို့သမားရေးရာကိစ္စတွေနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာဆွေးနွေးပွဲမှာဆွေးနွေးနိုင်ဖို့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလည်းအကြံပြုစာနှစ်စောင်ပေးပို့ခဲ့တယ်လို့လည်းအမှုဆောင်ဓာတ်လိုက်တာဦးကျော်တောင်းကဆိုပါတယ်။
ဒီနေ့မှာကြာတော့လောလောဆယ်ဖြစ်နေတဲ့အဖြစ်အပျက်ကိုဖြေရှင်းဖို့နောက်ထပ်ပြီးတော့မှဒီ29ရက်နေ့မှာသာမန်ကြာတော့ဒီအနာဂတ်ကာလအဲ့လို့ဒီမှာဒီပြေရဒီကောင်းမွန်တဲ့ဇနီးတစ်ခုကိုပြောင်းလဲဖို့တည်းဆိုပြီးတော့ဟောအဲ့ဒီအချိန်ချင်းလေးပြေးတယ်စာနှစ်ကြောင်ပို့လိုက်တယ
်လုပ်ငန်းရှင်တွေဟာဥပဒေနဲ့မညီတဲ့နိုင်ငံသားအလို့သမားတွေကိုအလုတ်ခံနာတာတွေကိုဖမ်းဆီးချိန်မှာစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်လုပ်ငန်းရှင်တွေအနေနဲ့အလို့သမားတဦးကိုတရားမဝင်ခံနာတဲ့အတွက်ဘန်းငွေ၄သိန်းကနေ၈သိန်းအထိရန်ငွေပေးဆောင်ရမယ်ဆိုပြီးဥပဒေထဲမှာပါရှိတာပါဒီလိုအလုတ်ခန့်ခွင့်ဆိုင်ရာဥပဒေသစ်ကြောင့်ထိုင်းလုပ်ငန်းရှင်တွေအနေနဲ့ဆက်ယုံနေပိတ်ပြရတော့မယ်အခြေအနေတွေမှာရှိနေတယ်လို့လဲထိုင်းသတင်းတွေမှာဖော်ပြနေပါတယ်ထိုင်းဝန်ကြီးချုပ်ကတော့ဒီဥပဒေသစ်ထုတ်ပြန်ရတာဟာထိုင်းနိုင်ငံတွင်းကပြဿနာတွေကိုဖြေရှင်းနေတာဖြစ်တယ်ဆိုပြီးဆိုထားပါတယ်ထိုင်းနိုင်ငံတွင်းမှာအိမ်ပေါ်နဲ့ရေလုတ်သားပယံစသဖြင့်အလုတ်ကျန်းအလုတ်ပေါင်း39မျိုးကိုနိုင်ငံသားအလုတ်သမားတွေလုတ်ဖို့ခွင့်ပြုထားတာဖြစ်တယ်လို့ဆိုပြီးထိုင်းနိုင်ငံထဲမှာဆက်ပြီးအလုတ်လုပ်မယ်ဆိုရင်တော့တက်ဆိုင်ရန်အလုတ်သမားဝန်ကြီးဌာနတွေစီကနေအထောက်အထားဆိုင်ရွက်တွေယူလာပြီးပြန်လာလုပ်နိုင်တယ်လို့လည်းဆိုထားတာပါဒီလိုတင်းကျပ်တဲ့ဥပဒေအောက်မှာမြန်မာလူသမားတွေကတော့အထောက်အထားမရှိတာတွေကြောင့်ကောတရားဝင်ပြန်လာဖို့အခက်အခဲတွေကြောင့်ပါဖမ်းဆီးလိုက်တိမ်းရှောင်လိုက်နဲ့နောက်ဆုံးမှာတော့နေရက်ကိုထောင်ထဲချပြီးပြန်နေကြသူတွေလည်းရှိပါတယ်ဒါပေမဲ့တချို့ဖမ်းဆီးခံရပြီးနေဆက်ကိုပြန်ပို့ခံရပေမဲ့ဒဏ်ငွေစောင့်ပြီးတာနဲ့နေဆက်ကနေပြန်ဝင်ပြီးအလုလာလုနေကြသေးလဲဖြစ်ပါတယ်တန်းထဲချပြီးထိုင်းနိုင်ငံထဲမှာအလုလာလုနေကြတဲ့မြန်မာလူသမားတွေရဲ့ပြဿနာကိုဘလို့ဖြေရှင်းမလဲဆိုတာကိုတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကတော့တိုင်ပင်ညှိနှိုင်းနေသေးဖြစ်ပါတယ်ရှင်